ဂျမီနိုင်ငံမှာတင်းင်းနေနေကကျင်းပါတဲ့လွှတ်တော်ရွေးကောက်ပွဲအတွက်မဲပေးမှုတွေအဆုံးသတ်သွားပြီဖြစ်ပြီးမဲပေးအပြီးကောက်ယူတဲ့စစ်တမ်းတွေအရဝန်ကြီးချုပ်အင်္ဂလာမာကတ်ရဲ့လက်ရာချင်းခရစ်ယာန်ဒီမိုကရက်တစ်ယူနီယံ CDU နဲ့လက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ပါတီ SD တို့ကြားမဲရည်အတွက်ကတိတ်မကွာပဲဖြစ်နေတာတွေ့ရပါတယ်၁၆နှစ်ကြာဂျမီနိုင်ငံကြီးမှာဥဆောင်ခဲ့တဲ့ဝန်ကြီးချုပ်မာကတ်နှုတ်ထွက်ခဲ့တဲ့နောက်မှာဥရောပရဲ့စီးပွားရေးအတောင့်အကျဉ်းဆုံးဂျမီနိုင်ငံကိုဥဆောင်တဲ့သူ့နေရာအတွက် CDU ပါတီဝင်ဒီနေ့အောက်ချုပ်ရင်မူအာမင်လာရှက်နဲ့ဗန္ဒယဝင်ကြီးလက်ဖြစ်ဒုတိယဝန်ကြီးချုပ်တာဝန်နဲ့ထမ်းဆောင်နေတဲ့ဆိုရှယ်ဒီမိုကရက်တစ်ပါတီကအိုလာဖ်ရှူစ်တို့နှစ်ဦးအကြိမ်နဲ့ရှင်းပြနေကြတာဖြစ်ပါတယ်။မဲပေးမှုပြီးကောက်ယူတဲ့စစ်တမ်းတွေမှာတော့ပါတီနှစ်ရာစလုံးတက်ထောက်ခံမှုက25ရာခိုင်နှုန်းစီရနေကြောင်းနဲ့ AID တင်းထန်တာစစ်တမ်းမှာတွေ့ရတယ်လို့ ZDF ရုပ်သံအစီအစဉ်စစ်တမ်းမှာတော့ဆိုရှယ်ဒီမိုကရက်တွေက26ရာခိုင်နှုန်း CDU က24ရာခိုင်နှုန်းရနေကြောင်းဖော်ပြပါတယ်။Green Party အတွက်ကတော့လူလူထောက်ခံမှု15ရာခိုင်နှုန်းနဲ့တက်ပြနေရမှာပါ။ဒီအခုရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်အသတ်မရသေးတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်နိုင်ခြေရှိနေပါတယ်။